တရုတ်ဆိုရရဲ့ဂျောင်းဝင်ဆေးဆက်မှုအရမြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာမနေ့တုန်းကစပြီးတော့ဆွေးနွေးနေပါတယ်လို့ဤဆက်သူအတိုင်းဝိုင်းကပြောပါတယ်ဆွေးနွေးပွဲအတွင်းမှာတော့စည်ရေးပြည်ပခါတွေကြီးထွားနေတဲ့ရခိုင်ပြည်နယ်တွင်းကအခြေအနေတွေပါဝင်လိမ့်မယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့တစ်ခေါက်မတ်လတုန်းက၄ချိန်မြောက်ကုမင်းမြို့ဆွေးနွေးပွဲမှာနယ်စပ်ကုံတွေရဲ့အပါအဝင်သဘောတူညီမှုမရခဲ့တာတွေကိုထပ်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့ရခိုင်ကတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးတော့အေအာရခတက်တော်နဲ့တီးသန့်တရက်ဆွေးနွေးဖို့ရှိပါတယ်လို့ဤဆက်သူတွေကပြောပါတယ်။ဒီနှစ်ဆန်းမှာလုတ်ခဲ့တဲ့၃ချိန်မြောက်ဆွေးနွေးပွဲတုန်းကလည်းရှမ်းမြောက်ဒေသအပြည့်ရဖို့သဘောတူနိုင်ခဲ့ပေမဲ့ပြီးခဲ့တဲ့မတ်လဇန်ပိုင်းပွဲမှာတော့နေဆက်ကုံတွေရဲ့သဘောတူညီချက်အတိအကျမရခဲ့သလိုရခိုင်အရေးတီးသန့်ဆွေးနွေးခဲ့တာလည်းအပြည့်မရခဲ့ဘူးလို့ဤဆက်သူတွေကပြောပါတယ်အခုတစ်ခေါက်၅ချိန်မြောက်ကုမင်းမြို့ Hiking Hotel မှာလုပ်တဲ့ဒီဆွေးနွေးပွဲမှာတော့မြမစစ်ကောင်စီဘက်ကအရင်တုန်းကတောက်လျှောက်ဥဆောင်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးမင်းနိုင်မပါဘူးလို့ဤဆက်သူတွေကပြောပါတယ်။အခုနောက်ဆုံးဆွေးနွေးပွဲကိုတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့ NSPNC အဖွဲ့ဝင်သစ်ဖြစ်သူစစ်ဥပဒေချုပ်ဒုဗိုလ်ချုပ်ကြီးမျိုးတန့်နိုင်ဥဆောင်တက်ရောက်နေတယ်လို့ဤဆက်သူတွေကဆိုပါတယ်။အေအာရခတက်တော်ဘက်ကတော့အရင်အတိုင်းဒုစစ်ဦးစီးချုပ်ဒေါက်တာညိုထွန်းအောင်ဦးဆောင်ပြီးတော့ကိုကံဘက်ကလည်းပြည်ပဆက်ဆံရေးဌာနမှဘုံမှုချုပ်ဖုံးဝင်းနိုင်ဦးဆောင်ပါတယ်။တန်းဘက်ကတော့ပုံမှန်တက်နေကြ PSLF TNLA အထွေထွေအတွင်းမှဘိုးချုပ်တဖုံးကျော်အစားမဟာမိတ်ဆက်ဆံရေးဌာနမှဒုဘုံမှုကြီးတမိုးဟိန်ဦးဆောင်တက်ရောက်တယ်လို့ဤဆက်သူတွေကပြောပါတယ်။ MMDA ကိုကံတက်ဖွဲ့PSL TNL တန်းဖွဲ့နဲ့ AAR ခတက်တော်တို့ပါဝင်တဲ့ဒီညီနောင်၃ဘွဲ့နဲ့စစ်ကောင်စီတို့ကြားဆွေးနွေးပွဲမှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်ဆိုရအထူးကိုယ်စားလှယ်ပါဝင်ဆက်ဆက်ပေးလို့ရှိပေမဲ့ပြီးခဲ့တဲ့ AA နဲ့တီးတန့်ပွဲမှာတော့မပါခဲ့ဘူးလို့ဤဆက်သူတွေကပြောပါတယ်။ဒါပေမဲ့မနေ့ပြန်ထီကျင်းပါဖို့ပြင်ဆင်ထားတဲ့အခုတစ်ခေါက်ဆွေးနွေးပွဲမှာတော့တရုတ်ဘက်အနေနဲ့ AA နဲ့တီးတန့်ဆွေးနွေးပွဲကိုပါအလေးထားလှုပ်လာနိုင်ပွဲရှိတယ်လို့လည်းဒီဆွေးနွေးပွဲနဲ့ဤဆက်သူတွေကထောက်ပြပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ကုံတွယ်ရေးသဘောတူညီချက်အတွက်ညီနောင်သုံးဘွဲ့ဘက်ကရှော့ပေးမဲ့ပုံမရှိဘဲစစ်ကောင်စီဘက်ကရှော့ပေးမှသာဒီတစ်ခေါက်သဘောတူညီချက်ရနိုင်တယ်လို့လဲစောင့်ကြည့်အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်